ဗြိတိန်နိုင်ငံမှာစနေနေ့ကခနဦးတေဆုံးပြီးလူ50လောက်ဒဏ်ရာရခဲ့တဲ့လန်ဒန်တကားနဲ့ဘိုရိုစီတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်ဆောင်နေတာဖြစ်ပြီးတနင်္လာနေ့မနက်ပိုင်းကလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနှင်းမှုတွေကလည်းလူပေါင်း12ယောက်ကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်ဟုန်ကြီးအဖွဲ့အရာရှိတွေကပြောပါတယ်။စနေနေ့တိုက်ခိုက်မှုတွေရှိခဲ့ပေမဲ့အကြမ်းဖက်ချင်းချင်းမှုအနေနဲ့အဆင့်ကိုပြန်ပြီးမတိုးပဲဒုတိယအဆင့်ဖြစ်တဲ့စီးရီးယားအဆင့်မှာပဲဆက်ပြီးထားရှိပါတယ်။လန်ဒန်တကားဘော်ကလူသားလမ်းမှာအလုံးပိတ်ဗန်ကားတစ်စီးကလမ်းဘော်ကလူတွေကိုဝင်တိုက်ခဲ့ပြီးကားဘော်ပါသူတွေကတရားနာကဈေးထဲမှာတွေ့တဲ့သူကိုဓာတ်နဲ့လိုက်ပြီးထိုးခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားမှုကြောင့်လူခလုံးတေဆုံးခဲ့ရပြီး58ဦးဒဏ်ရာရတယ်လို့လန်ဒန်ရဲကပြောပါတယ်။တိုက်ခိုက်ခဲ့သူ3ဦးစလုံးကိုရဲတွေကပြစ်တက်ခဲ့တာဖြစ်ပြီးသူတို့ဟာနောက်ွယ်ကနေကြိုးကန်သူမရှိကြောင်းရဲတွေကယုံကြည်တဲ့အတွက်အကြမ်းဖက်အမြဲချင်းချောက်မှုအဆင့်ကိုအမြင့်ဆုံးဖြစ်ခဲ့တဲ့ critical အဆင့်ကိုမတိုးခဲ့ဘူးလို့ပြည်ထောင်ဝန်ကြီး Amber Rudd ကတင်းငွေလေးနဲ့မှပြောပါတယ်။မေလ22ရက်နေ့ကမန်ချက်စတာအားကစားရုံမှာ American Pop အဆိုတော်အရိယာနာဂန္ဒီရဲ့ကြီးကျဖျော်ဖြေမှုပြီးအသေးခံဘုံကတိုက်ခတ်မှုကြောင့်ရှာဖွေစွန့်စားမှုတွေလုပ်နေစဉ်အတွက်မှာဗြိတိန်နိုင်ငံမှာတပတ်ကြာလုံခြုံရေးအဆင့်ကိုအမြင့်ဆုံးဖြစ်ပြထားခဲ့တာဖြစ်ပါလေ။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကလန်ဒန်တကားနဲ့ဘိုရိုစီတိုက်ခတ်မှုအပအဝင်ပြီးခဲ့တဲ့3လအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှု3ကြိမ်ဖြစ်ခဲ့တာဟာအစ္စလာမ်အစိုးရမကောင်းစွာအကြေခေါ်ကနေပေါက်ဖွားလာလို့တင်းငွေနဲ့မှာပြောပါလေ။နိုင်ငံရေးအကြမ်းဖက်ဝါဒကိုလက်တင်ခံမှာမဟုတ်တဲ့အတွက်လူမှုဝန်ဆောင်မှုပြန်လူမှုအတိုင်းအတာတစ်ခုလုံးပါပါအစိုးရဝါဒကိုဖော်ထုတ်ချေမှုမှုလို့အကြောင်းနဲ့ဒါရီဆက်ရှိဖို့မလိုတော့ဘူးလို့လည်းပြောပါတယ်။ဆင်းရဲတဲ့တိုက်ခိုက်မှုကမန်ချက်စတာကလူ22ဦးတေဆုံးခဲ့တဲ့တိုက်ခိုက်မှုနဲ့ရောမတ်လဝက်စမန်စတာတားကတိုက်ခိုက်မှုနဲ့ပါဆက်ဆက်မှုရှိဖို့မရဘူးလို့လည်းဝန်ကြီးချုပ်မေကပြောပါတယ်။ဒါပေမဲ့အကြမ်းဖက်ဝါဒကလည်းအကြမ်းဖက်ဝါဒကိုမွေးဖွားပေးတာမို့တယောက်လုံးကြီးကိုနောက်ကျောက်ကပုံသူကူးချနေတာလို့ပြောပါတယ်။